ပင်လူလူဝတ်ချက်အုပ်ဒီကိုချိုးဖောက်တဲ့ဆွဲဆွဲချက်နဲ့ထောင်းတဲ့ခဏနဲ့စီချမှတ်ခံထားရတဲ့ဖရက်တာဇင်းလောက်ကြီးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံလောင်းနဲ့ပတ်သက်ပြီးတော့ဒီဇင်ဘာလ24ရက်တင်းလာနေ့ဒီကနေ့မှာရန်ကုန်တိုင်းတရားလွတ်တော်ရုံးမှာနှစ်ဖက်ဆောင်ရွက်ချက်ပေးကြပါတယ်သတင်းတော်တွေရဲ့ဥပဒေအကျိုးဆောင်တွေကရောမိသားစုဝင်တွေကပါသတင်းတော်နှစ်ယောက်ပြန်ပြီးတော့လွတ်မြောက်လာဖို့မျှော်လင့်နေကြဆဲဖြစ်ပါတယ်ဒီနေ့ယူရန်ကြားနာပွဲကိုကိုရင်သွားပြီးတော့သတင်းယူခဲ့တဲ့ Viewin မှာပိုင်းကကိုကျော်သိန်းကသတင်းပေးပို့ထားပါတယ်ရှင်
။ပေါ်လုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်းလာ9မိနစ်ချမှတ်ခဲ့တဲ့ရန်ကုန်မြောက်ပိုင်းခရင်တရားရုံးရဲ့ဆုံးဖြတ်ချက်တွေဟာဘယ်လိုလွဲမှားနေလဲဆိုတာတွေကိုအထက်အယူခံတရားရုံးကသိရှိအောင်ဒီနေ့ရှောက်လဲချက်ပေးတာဖြစ်တယ်လို့သတင်းတော်တွေရဲ့ဥပဒေအကျိုးဆောင်သူဖြစ်သူဦးတန်းစောအောင်ကရှောက်လဲချက်ပေးပြီးတရားရုံးအပြင်ဘက်မှာသတင်းတော်တွေကိုပြောပါတယ်ဒီယူကန်လျှောက်ထားချက်ပေါ်သူတို့မျှော်လင့်ထားတာကိုလေတရားသူတော်ရှင်းနေဦးတန်းစောအောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒီယူကန်မှာဒီအောက်ယုံအောက်တရားရုံးရဲ့မူလအမှုစစ်တရားရုံးရဲ့လွယ်မောင်းမှုတွေကိုဒီအယူကန်တရားရုံးကနေပြီးတော့တိကျသိတာသုံးသပ်သိရှိပြီးတော့ဒီဘဝလုံးနဲ့ချော်ဆိုးဦးတို့ဟိုဟိုလွတ်မြောက်ဖို့အတွက်နော်သူတို့ဆုံးဖြတ်ပေးနိုင်မယ်လို့တော့မျှော်လင့်ပါတယ်နောက်တစ်ခါဒီဘဝလုံးနဲ့ချော်ဆိုးဦးတို့ကဒီသတင်းသမားလို့ကိုမီဒီယာဥပဒေเนาะကျင့်ဝတ်တွေနဲ့အညီသူတို့လှုပ်ဆောင်ခဲ့တာရေဘူးသားတင်းသမားလို့ကိုလုပ်ခဲ့တာဖြစ်တယ်နောက်တစ်ခါဒီအောက်တရားရုံးကဒီတက်တည်ကြရန်တာဝန်ကိုဒီစကဒီအယူခံတရားလိုလိုလေးဖြစ်တဲ့ဝါလုံးတို့တော်ဆိုးတို့တင်းနောက်တွေပေါ်ပခုံးပြောင်းတာဝန်ပေးထားတာလဲဒါကဟိုမသိလျော်တဲ့အကြောင်းအရာတစ်ခုပါ
ပူဝါလုံးနဲ့ကိုတော်ဆိုးဦးတို့ဟာပြုတ်ပဲလို့ဆိုတဲ့မှတ်တမ်းမှတ်ရာတွေကိုသူတို့ကိုယ်တိုင်သူတို့လက်ထဲမှာရယူသိမ်းဆည်းထားတာမဟုတ်ပဲရဲတပ်ဖွဲ့ကသူတို့လက်ထဲကိုစာပေစာတမ်းတွေထည့်ပေးပြီးတော့ထောင်ချောက်ဆင်ဖမ်းဆီးခဲ့တာကဖြစ်တယ်လို့အရင်တရားရုံးတွင်စစ်ဆေးချိန်မှာသူတို့ကိုယ်တိုင်ကအခိုင်အမာပြောထားဘူးလို့ဥပဒေအကျိုးဆောင်တွေကလည်းတရားခွင်မှာအဲ့ဒီအတိုင်းရှောက်လဲခဲ့ကြတာပါဒီကနေ့ယူကန်ဒါနာဘွဲမှာလည်းဒီကိစ္စကိုပဲထပ်ပြီးအသေးစားပြောခဲ့တယ်လို့ရှင်းနေဦးတန်းစောအောင်ကပြောပါတယ်
ဒီထောင်ချောက်ဆင်ဖမ်းဆီးတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ဟိုတေးသေးသေးသေးလေးကြောခဲ့ပါတယ်ကြောခဲ့ပါတယ်ဆိုတာဒါကျွန်တော်တို့အောက်တရားဦးမှာတက်တဲ့အထဲမှာလည်းဒီလူတက်တွေထွက်ချက်တွေเนาะနောက်ကစာရသရန်ဒီအချင်းချင်းမှာကမှိုင်းဝူရတာရှိခဲ့ပြီးတာဒီတရားသူတို့အောက်တရားဦးကတရားလူပြတက်တွေရတဲ့ဘွက်ဝင်နေအဲနောက်ရသားတက်တွေကိုရထုတ်ထုတ်ချက်မှာကမှားတဲ့တွေရရှိပြီးတာအဲ့ဒါကိုကျွန်တော်တို့အောက်တရားဦးမှာသိကြပေါ်ပြလာတယ်အမှုဘဲကိုဒါသိကြလိမ့်လာမယ်ဆိုလို့ရှိရင်တော့ဒီဟာဒီရတပ်ဖွဲ့ရဲ့အမှုစင်လေဆိုတော့အခုကပုံမှန်မြင်နိုင်ပါလားအဲ့တော့ဒီအပေါ်ဒီယူကန်တရားရုံးကနေပြီးတော့အောက်ရုံးမှုတွေကိုတေချာလိမ့်လာပြီးတော့ဟိုသုံးသပ်ပြီးတဲ့ခါကျလို့ရှိရင်ဒီမြန်မာနိုင်ငံအဲတရားဝင်စုံမိုးရင်းနဲ့အဲလွတ်လပ်တာထုတ်ပေါ်မှုဆိုင်ရာကိစ္စတွေကိုဟိုဂရီကူအပြည့်စုံပြီးနိုင်တယ်လို့ယူဆပါတယ
်ဒီနေ့ကျန်းမာပွဲမှာနှစ်ဖက်ဥပဒေကျိုးဆောင်တွေကအတိအကျညှောက်လဲချက်ပေးကြတာဖြစ်ပြီးတရင်းတော့တွေအတွက်ရှောက်လဲချက်ပေးသူကတော့သူတို့ရဲ့ဥပဒေထိုးဆောင်သူဖြစ်သူအယ်ခွန်ရင်ကပါတရင်းတော့တွေစီမှာတွေ့ရတယ်ဆိုတဲ့ထောက်ထားမှတ်တမ်းတွေဟာဟိုဝဲချက်တွေမဟုတ်ဘူးသူတို့ဟာတရင်းတော့တွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်တာသာဖြစ်ပြီးနိုင်ငံတော်လူမျိုးရေးကိုထိခိုက်လို့ဆောင်တာမဟုတ်ဘူးလို့သူတို့ပေါ်ဆွဲတင်ခံရတဲ့ပြမှုဖြစ်တဲ့နိုင်ငံတော်လူမျိုးချက်ဥပဒေပုံမှန်319ငွေကိုချိုးဖောက်မှုမရှိဘူးဆိုတာအဓိကရှောက်လဲတင်ကြသွားပါတယ်ဒါကတော့သူရရှိနေဖြစ်သူရဲ့ရှောက်လဲချက်နဲ့ပတ်သက်ပြီးတရားဥတော်ရှိနေဦးတန်းစောအောင်ပြောပြတာကတော့
ဥပဒေပိုင်းကတော့တရားစွဲဖွဲ့စည်းပိုင်းဆုတ်ကင်ထားတာကတော့ဟိုဒီသတိကံစာရတွေလက်ထဲမှာတွေ့ရသူရတော့ဒါဖမ်းနေပါဗျာနောက်ကတယ်လီဖုန်းထဲမှာတွေ့ရထောက်ထားတယ်ဒီဟာတွေကလည်းဒါနိုင်ငံရေးစီးပွားအဖြစ်ဆိုရဲဆိုင်ဆက်တန်းတွေပေါ့အဲ့ဒီစာကိုပဲတရားတွေဆုတ်ကင်ပြီးတော့ဖမ်းတာပေါ့ဥဒါသူတို့ရှောက်လဲချက်ပေးတာပေါ့အဓိကတော့
ဒီနေ့ကြားနာပွဲကိုသတင်းမီဒီယာသမားတွေအပြင်ရန်ကုန်မြို့အခြေဆိုင်နိုင်ငံတော်တန်ယုံနဲ့အဖွဲ့အစည်းတို့ကတာဝန်ရှိသူတွေလေးလာသူတွေနဲ့မိသားစုဝင်တွေပါတက်ရောက်နားထောင်ကြပါတယ်။ဒီထဲမှာကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းဤမော်လည်းပါဝင်ပါပြီးခဲ့တဲ့စနေနေ့ကပဲကိုဝါလုံးနဲ့ထောင်မှသွားတွေ့ခဲ့ပြီးသူတို့လည်းအကောင်းဆုံးမျှော်လင့်နေကြတယ်လို့မပန်းဤမော်ကပြောတယ်လို့သူကိုယ်တိုင်ရဲ့ဆန္ဒကိုလည်းအခုလိုပြောပြပါတယ်
။ဒီမှာကတော့သူတို့နှစ်ယောက်စလုံးကကိုရီမိသားစုတွေကိုသတင်းလုံးလုံးပြီးတော့ပဲကျိုးတတာနဲ့တမအားရီစီဝါလုပ်ကိုလုပ်ပြီးတော့ရှာကျင်းနေတဲ့လူနှစ်ယောက်ပေါ့နော်မဟုတ်တာလည်းဘာမှလည်းမလုပ်ထားဘူးသူတို့ရဲ့ဘဝတစ်လျှောက်မှာလည်းပဲတစ်ခါမှဥပဒေနဲ့ညီဆွနေတာမရှိရတဲ့ကြောင့်အမှန်တရားနဲ့နေထိုင်နေတဲ့လူတွေတရားကိုသူတို့နှစ်ယောက်ကိုအမြန်ဆုံးလွတ်မြောက်စေချင်တယ
်ဒီနေ့အယူခံကြတာပွဲပြီးတဲ့နောက်တစ်ဆင့်ကတော့အယူခံတရားရုံးကအမိန့်ချမှတ်မှာဖြစ်ပြီးအမိန့်ချမှတ်မဲ့နေ့ကိုကြိုတင်ကြေညာမှာဖြစ်ပါတယ်ဒီနေ့မှာဆုံးဖြတ်ချက်ချမယ်ဆိုတော့လောလောဆယ်အတိအကျမသိရသေးပေမဲ့လည်းနောက်နှစ်ဇန်နဝါရီလတဲ့လောက်မှာဖြစ်နိုင်တယ်လို့ရှင်းနေဦးတန်းစောအောင်ကပြောပါတယ်ခင်ဗျာ